မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့ကိုအကြမ်းမဖက်တဲ့နည်းနဲ့ဆန့်ကျင်ကန့်ကွက်နေကြတဲ့ CDM လှုပ်ရှားမှုမှာပါဝင်သူဆရာမ3,500ကိုစစ်ကောင်စီကအရာတို့ကရပ်ဆိုင်းလိုက်ကြောင်းမြန်မာနိုင်ငံဆရာမများတမကရဲ့ကြေညာချက်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာပညာသင်နှင့်အသစ်အတွက်ကျောင်းနေပြန်ဖွင့်ကံဤရပိုင်းအလိုမှာကျောင်းဆရာမတွေကိုအခုလိုရာထူးကရပ်ဆိုင်းလိုက်တာဖြစ်ပါတယ်။ဖေဖော်ဝါရီလ3ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ကြတဲ့ကကျောင်းဆရာမတွေအပါအဝင်ကျမရေဝန်ထမ်းအနေနဲ့အစိုးရဝန်ထမ်းအများအပြားကအကြမ်းမဖက်အာဏာဖြစ်ဆန်တဲ့အနေနဲ့အလုံးမစင်းမဲ့ဆန္ဒပြနေကြတာကြောင့်အစိုးရလုံခြုံရေးအတော်များများရပ်ဆိုင်းနေပါတယ်။မနေ့စနေနေ့အထိရာထူးကရပ်ဆိုင်းခံထားရတဲ့ဆရာမ3,500ရှိသွားပြီလို့အမည်မဖော်လိုတဲ့ဆရာမများတမကအဖွဲ့ဝင်တဦးကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။အဲ့ဒီကျောင်းဆရာဟာလည်းစစ်ကောင်စီကအလိုရှိနေတဲ့သူတွေစီးရင်ထဲမှာပါနေတယ်လို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်ကနောက်ဆုံးထုတ်ပြန်ခဲ့တဲ့စီးရင်ဆရာတွေအရမြန်မာနိုင်ငံမှာကျောင်းဆရာမအရေအတွက်4,300ရှိတယ်လို့ဆိုပါတယ်။အခုချိန်ကြီးတော့စီးရင်ထဲမှာပါတဲ့သူအများစုဟာယာရုကဆိုင်းငံ့ခံရတဲ့အဖြစ်မှသာရှိနေသေးပြီးသူတို့တွေအလုပ်ပြန်ဆင်းဖို့စစ်ကောင်စီဘက်ကချင်းချောက်တဲ့သဘောလို့ဆိုရင်ဖြစ်ကြောင်းတကယ်လို့အခုဆိုင်ငန်းတဲ့အရေးအတွက်အားလုံးကိုအလုပ်ဖြုတ်မယ်ဆိုရင်ပညာရေးစနစ်ကြီးတစ်ခုလုံးပြိုကျပျက်စီးသွားနိုင်ကြောင်းလည်းအဲ့ဒီတမကပြောခွင့်ရကျောင်းဆရာကပြောပါတယ်အခုထိတက္ကသိုလ်တွေကဝန်ထမ်းပေါင်းအခုချိန်ထိတက္ကသိုလ်တွေကဝန်ထမ်းပေါင်း19,500လဲရာထူးကရပ်ဆိုင်းခံထားရပါတယ်စစ်တပ်ရဲ့ပညာရေးစနစ်ကိုဆရာမတွေပြင်ကျောင်းသားတွေကပါအကြောင်းမတက်ဖက်တပိတ်မောက်နေကြတာကြောင့်ကျောင်းသားတွေရောဆရာမတွေပါကြောင်းပြန်တက်ကြဖို့စစ်တပ်ပိုင်းမြမလင်းသတင်းစာကနေခေါ်နေပါတယ်ခင်ဗျာ